ကာဇာဒေသအလယ်ပိုင်းကဒီ DLL ဘလာမြို့ကအကြောင်းတစ်ခုကိုအစ္စရေးဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပါလက်စတိုင်း30ထပ်မံတေဆုံးသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးဘက်ကတော့သူတို့ကဟာမတ်တွေကိုဟာမတ်ရဲ့ဒီကိုကဲရုံးကိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်အဲ့နေရာဟာအိုးအိမ်ဆုံးခွာထွက်ပြေးနေတဲ့မိသားစုတွေအများဆုံးရှိတဲ့နေရာတွေတဲကတစ်ခုဖြစ်ပြီးတော့တိုက်ခိုက်မှုကြောင့်နောက်ထပ်တရားကျော်တရားရသွားတယ်လို့လည်းဂါဇာဒေသကျမ်းမာရေးဝန်ကြီးဌာနနဲ့ဟာမတ်အစိုးရရဲ့ဒီပြန်ကြားရေးဌာနကပြောပါတယ်အစ္စရေးစစ်တပ်ကတော့ဂါဇာလယ်ပိုင်းကခတီဂျာကျောင်းအတွင်းမှာဟာမတ်တွေရဲ့ကုကေးဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ဟာမတ်တွေဟာဒီအစ္စရေးတပ်တွေကိုတိုက်ခိုက်ဖို့နဲ့လက်နက်တွေတူလောင်ထားဖို့အတွက်ဒီကျောင်းကိုအသုံးပြုနေတာဖြစ်ပြီးတော့တိုက်ခိုက်မှုတွေမလုပ်ခင်မှာအရတားတွေကိုတတိပေးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဒါပြင်ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာလည်းဒီနေ့မနက်အာယုန်တက်ချိန်ကအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်ပါလက်စတိုင်း14ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ။